င်္ဂလာညနေခင်းမှာတော်ရရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ10ရက်တောက်ကြနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှာဆင်နိုင်ပါပြီရှင်။ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်တော်အောင်လင်းဟုတ်ပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ထိုင်းဝန်ကြီးချုပ်တဲ့ရွေးကောက်ပွဲမှာထိုင်းတော်ဝင်မိသားစုဝင်တူဝင်ရောက်ရှင်ပြိုင်မယ်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်ပိတ်ဆို့ထားတဲ့ဗင်နီဇွဲလားနိုင်ငံနဲ့နယ်စပ်ကိုလံဘီယာနိုင်ငံဘက်ချက်မှာအမေရိကန်ကအကူအညီတွေတင်ဆောင်လာတဲ့ကုန်ကားနှစ်စင်းခရီးမဆက်နိုင်ပဲပိတ်နေပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့မဆုမျက်မှောင်နဲ့အတူကြေညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမယ့်ထိတ်တဲရောက်သတင်းတွေကတော့မူလာတဲ့ចောင်းသားကလေးတွေအပါအဝင်ပလဝဒေသက200လောက်ကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကဘင်္ဂလားဒေ့ရှ်နေဇက်ဘက်ကိုခေါ်သွားတာကတော့ကြိုတင်ကြံစီမှုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဗိုလ်မှူးချုပ်ကပြောပါတယ်ဒီအပေါ်မှာအေးအေးဘက်ကဘယ်လိုတုံ့ပြန်ပါသလဲ
ကျွန်တော်တို့ပို့ဆောင်လို့လိုက်ပို့တာမဟုတ်ဘူးဒီလူတွေကတိုးသေးမှလည်းဒီလိုဒုက္ခတွေရအောင်နေကြလို့ကျွန်တော်တို့ကဒီဒီတိုင်းဆန္ဒနဲ့အဲဒါကြောင့်မို့လို့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ဗိုလ်ချုပ်ကျေးရုပ် site ထူထားတာကိုဖယ်ရှားပေးဖို့ကရင်ညီလူငယ်တွေရဲ့တပိတ်စခန်းကိုတော့ဒီကနေ့မနက်ပိုင်းမှာလည်းတတိယအကြိမ်မြောက်ဖြိုခွဲဖမ်းဆီးလိုက်ပြန်ပါတယ်နောက်ထိုင်းတော်ဝင်မိသားစုတူအနေနဲ့အစင်လာမဟုတ်ပဲထိုင်းဝန်ကြီးချုပ်အဖြစ်နဲ့ရွေးကောက်ပွဲဝင်ဖို့ကြေညာလိုက်တဲ့အပေါ်မှာသုံးသက်ချက်နဲ့အတူမြန်မာနိုင်ငံဘက်ကိုတရားမဝင်ခိုးဝင်လာတဲ့ထိုင်းနိုင်ငံသား80ကျော်ကိုတော့ဒီကနေ့မြန်မာဘက်ကနေထိုင်းကိုပြန်လွှဲပေးလိုက်တဲ့အကြောင်းသတင်းပေးပို့ချက်တွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တောက်ကြညက်နေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမျက်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ထိုင်းနိုင်ငံမှာဝန်ကြီးချုပ်တွေရွေးချယ်မဲ့မတ်လ24ရက်နေ့ရွေးကောက်ပွဲမှာထိုင်းတော်ဝင်မိသားစုဝင်တူဝင်ရောက်ရှင်ပြိုင်မယ်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်ထိုင်းပြည်မဟာဝါချီယာလောင်ကွန်ရဲ့အသက်68နှစ်အရွယ်ရှိဖြစ်တဲ့အမတော်ဟာထိုင်းရက်ဆာချတ်ပါတီကိုကိုစားပြုရှင်ပြိုင်မှာဖြစ်တဲ့အကြောင်းဒီနေ့ပဲကြေညာလိုက်တာပါ
ก็กรรมการบริหารพรรคเองก็เห็นพ้องต้องกันว่ารายชื่อของทูลกระหม่อมหญิงอุบลรัตน์เนี่ยซึ่งเป็นผู้
ที่ญาติตูและพี่ยีชิ้นพี่ว่าตูและพี่แต่เมนมีอุตรรัตนาအသက်တော်ဆုံးပုဂ္ဂိုလ်တူဖြစ်တာကြောင့်ပါတီကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်ဘွဲကသဘောတူခဲ့တာဖြစ်တဲ့ကြောင်းထရဆာချက်ပါတီကောင်းဆောင်ပီချပိုပွန်ပန်နစ်ကကြေညာလိုက်တာဖြစ်ပါတယ်ပြည်ပမှာတင်ဆောင်နေတဲ့ဝန်ကြီးချုပ်အောင်တက်ဆင်ရှင်နာဝတ်နဲ့ဆက်နွယ်တဲ့နိုင်ငံရေးပါတီကိုကိုစားပြုပြီးထိုင်းတော်ဝင်မိသားစုဝင်တူအစင်လာမဟုတ်ပဲရွေးကောက်ပွဲဝင်မှုကြေညာလိုက်တဲ့အတွက်အာဏာကိုဆက်လက်ချုပ်ခိုင်မှုမျှော်လင့်ထားတဲ့လက်ရှိတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်တပ်အတွက်တော့အထင်အရှားဖြစ်ခဲ့တာပါစစ်တပ်နဲ့ဒီကျောင်းနောက်ခံနဲ့ဖွဲ့စည်းထားတဲ့ပါတီကလည်းလက်ရှိဝန်ကြီးချုပ်ပြာယောချန်အောင်ချာကိုရွေးကောက်ပွဲမှာကိုယ်စားလှောင်းဖြင့်ဝင်ရောက်ရှင်ပြိုင်မှုဒီနေ့ပဲကြေညာထားပါတယ်။1932ခုနှစ်ကစလို့စီမင်းခံပြင်းစနစ်ကျင်းဆုံးလာခဲ့တဲ့ထိုင်းနိုင်ငံမှာတော်ဝင်မိသားစုတွေကဝန်ကြီးချုပ်ဖြစ်တော်ဝင်ယူခဲ့ဘူးလားမရှိပေမဲ့လည်းနိုင်ငံရေးမှာဩဇာရှင်ဝါကြီးမားပါတယ်။အခုရွေးကောက်ပွဲဝင်မဲ့မင်းသမီးဥပိုရတနာအမေရိကန်ပြည်အစမဆက်ချူးဆက်စမှုတက်သူမှာသင်ချာနဲ့ဇီဝဓာတုဘာသာရပ်တွေကိုသင်ယူခဲ့ပြီးကယ်လီဖိုးနီးယားတက်သူကနေလူလူချမ်းမာရေးမဟာဖွဲ့ရထားသူဖြစ်ပါတယ်2001ခုနှစ်မှာထိုင်းနိုင်ငံကိုအပြီးပြန်လာပြီးတော်ဝင်မိသားစုတာဝန်တွေယူခဲ့ပေမဲ့ရာဟုတာဝန်အပြည့်အဝပြန်လည်ရရှိရမျိုးမရှိတဲ့အတွက်သူနဲ့ပတ်သက်လို့ဝေဖန်ပြောဆိုတဲ့သူတွေအနေနဲ့တော်ဝင်မိသားစုကိုပုတ်ခတ်ဆော်ကားတဲ့ဥပဒေနဲ့အရေးယူခံရမှာတော့မဟုတ်ပါဘူး
American ရဲ့အထောက်အပံ့တွေပါတဲ့ကုန်တင်ကားကြီးနှစ်စီး Venezuela နိုင်ငံထဲကိုပို့ဖို့အတွက်အိမ်နီးချင်း Colombia နိုင်ငံ Cucuta နယ်စပ်မှာရောက်နေရတဲ့အတူအဲ့ဒီမှာအခြေအနေတွေတင်မာနေပါတယ်။အရေးပေါ်အစားအသောက်နဲ့ဆေးဝါးပစ္စည်းတွေပါတဲ့ကုန်ကားကြီးတွေ Venezuela နိုင်ငံထဲဝင်ငွေရဖို့စောင့်ဆိုင်းနေကြတာပါ။ Venezuela သမ္မတ Nicolas Maduro ကတော့လူသားချင်းစာနာတဲ့အထောက်အပံ့တွေမလိုဘူးလို့ဆိုပြီးတော့ Colombia နိုင်ငံဘက်ကဝင်လာမဲ့အကူအညီတွေကိုတားဆီးဖို့စစ်သားတွေကိုအမိန့်ပေးထားပါတယ်။ Cucuta မြို့နယ်ဆက်ထားတဲ့၃လမ်းသွာနယ်စပ်လမ်းမကြီးကို Venezuela လုံခြုံတွေကကွန်တိုင်နာကြီးတွေဒီစီတဲကားကြီးတွေနဲ့ပိတ်ဆို့ထားပါတယ်လူခွေရေလှုပ်ရှားသူတွေနဲ့ဗင်နီဇွဲလာပြည်သူတွေကတော့နေဆက်မှာစုဝေးပြီးအရေးပေါ်အကူအညီတွေကိုနိုင်ငံထဲဝင်ခွင့်ပြုဖို့အတွက်မတူရိုကိုတောင်းဆိုနေပါတယ်ကူညီထောက်ပံ့မှုတွေပေးကြတဲ့ဘို့အတွက်တောင်းဆိုတဲ့အတိုက်ခံကောင်းဆောင်ဖရာကြီးသမရဟွမ်ကွိုင်တို့ကလည်းနိုင်ငံနိုင်ငံရဲ့အကူအညီကိုမရရင်အများပြည်သူဒုက္ခကြီးတွေ့နိုင်တယ်လို့တတိပေးထားပါတယ်။အကူအညီတွေကိုပို့ပေးတဲ့အမေရိကန်နိုင်ငံသားရဲ့ဌာနကထောက်ပံ့ကူညီမှုတွေဗင်နီဇွဲလားနိုင်ငံထဲဝင်ခွင့်ပြုဖို့အတွက်လုံခြုံရေးတွေကိုတောင်းဆိုထားပါတယ်။လူသားချင်းစာနာထောက်ထားတဲ့အကူအညီတွေကိုနိုင်ငံရေးကစားကွက်အနေနဲ့အသုံးမချသင့်ဘူးလို့ကုလသမဂ္ဂအတွင်းရေးဖူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းကြားသာပေးနေတဲ့ကပြောကြားခဲ့ပါတယ်။
ဆိုရင်နိုင်ငံသားသတင်းစာချမဲခါရှောက်ကြီးသက်ခံရမှုပေါ်တူရကီနိုင်ငံကစုံစမ်းစစ်ဆေးနေရတယ်ကိုဆိုရင်နိုင်ငံကဟန်တာလုပ်ခဲ့တဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးထုတ်ပြန်ချက်ကပြောလိုက်ပါတယ်ဆိုရင်တောင်ရှိသူတွေက ရရဲ့ဆက်ဆက်ကြိုတင်ချက်စီတက်ပြတ်ခဲ့တဲ့အကြောင်းလဲတူကီနိုင်ငံကိုတွဲဥခဲ့ပြီးနောက်ဥပဒေမြတ်တက်ပြတ်မှုဆိုင်ရာကုလသမဂ္ဂထူးခုစလဲအက်ကနစ်ကာမတ်ကမနေ့ကလည်းပြောလိုက်တာပါ Sorry ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်ကိုဝေဖန်သူလည်းဖြစ် Washington Post တင်စာဆောင်မရှင်လည်းဖြစ်တဲ့ခါရှောက်ဂီကိုတော့အောက်တိုဘာ2ရက်နေ့ကတူကီနိုင်ငံမှာရှိတဲ့ Sorry ကောင်စစ်ဝင်ရုံနဲ့မှအသက်ခံရပြီးအလောင်းကိုတော့အခုချိန်ထိပြန်မရခဲ့ပါဘူးဖော်ဝင်လေးဦးပါကုလသမဂ္ဂထူးခုစလဲရဲ့ဇန်နဝါရီလ28ရက်နေ့ကနေဖေဖော်ဝါရီလ3ရက်နေ့ထိတူကီနိုင်ငံခီးစဉ်တွင်မှာတော့နိုင်ငံခြားရေးဝန်ကြီးတရားရေးဝန်ကြီးထောက်လှမ်းရေးဌာနအကြီးအကဲနဲ့အမှုဥဆောင်ကံတွေရတဲ့အစိုးရရှိနေတဲ့မှာတွေ့ဆုံခဲ့တာပါတူကီနိုင်ငံကမြန်မြန်ဆန်ဆန်ထိရောက်နဲ့ဗက်လိုက်မှုမရှိဘဲနိုင်ငံတကာဥပဒေနဲ့အညီစေတကြစုံစမ်းစစ်ဆေးမှုတွေကိုဆော်ရီနိုင်ငံကအကြီးအကျယ်နှောက်ယှက်ဟန်တာတွေရှိတဲ့အကြောင်းကုလသမဂ္ဂအထူးကိုယ်စားရဲ့ပြောဆိုချက်ကိုဆွစ်ဇာလန်နိုင်ငံဂျနီဗာမှာရှိတဲ့ကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာယုံကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာလည်းဖြစ်ပါတယ်
ပြင်သစ်နိုင်ငံကအီတလီဆိုင်ရာပြင်သစ်သံအမတ်ကြီးကိုပြန်ခေါ်လိုက်ပြီးတဲ့နောက်နှစ်နိုင်ငံကြားသဘောထားကွဲနေတာတွေကိုဆွေးနွေးဖို့အတွက်လမ်းဖွင့်ထားတယ်လို့အီတလီပြည်ထရေးဝန်ကြီးမတ်တီယိုဆယ်ဗနီကပြောကြားခဲ့ပါတယ်။အီတလီဒုတိယဝန်ကြီးချုပ်လူအီဂျီဒမာယိုကပြင်သစ်အစိုးရဆန့်ကျင်ဆန္ဒပြသူတွေနဲ့ပါရီမြို့တော်များနားမှာအင်္ဂါနေ့တုန်းကတွားရောက်တွေ့ဆုံခဲ့တာကိုပြင်သစ်အစိုးရကဒေါသထွက်ခဲ့တာပါ။ဒါရီမကအီတလီဝန်ကြီးချုပ်ဆယ်ဗနီကဒီပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်ကိုဝေဖန်ခဲ့ပြီးတဲ့နောက်မှာပြင်သစ်ကအီတလီဆိုင်ရာတအမတ်ကြီးခရစ်စတီယန်မာဆေးကိုပြန်ခေါ်လိုက်တာဖြစ်ပါတယ်။အီတလီနယ်စပ်ကနေပြင်သစ်နိုင်ငံကိုဝင်ရောက်ဖို့ကြိုးစားတဲ့နိုင်ငံပြောင်းအခြေချသူတွေကိုပြင်သစ်ကအီတလီဘက်ပြန်ပို့နေတယ်လို့ဆိုပြီးတော့ဒီလိုလုပ်နေတာတွေကိုရပ်ဖို့ဝန်ကြီးချုပ်ဆယ်ဗန်နီကမက်ခရွန်အစိုးရကိုပြောကြားခဲ့ပါတယ်။အခုလိုမျိုးဥရောပတနိုင်ငံကြားတတမန်ဆက်ဆံရေးအဖူးထစ်ဖြစ်နေတာတွေကိုပြေလျော့စေဖို့ကြိုးစားတဲ့အနေနဲ့အီတလီနိုင်ငံကြားရေးဝန်ကြီးအန်ဇိုမာဝါဗီရိုမီလန်နက်စ်ကတော့မဟာမိတ်နိုင်ငံရဲ့ဆက်ဆံရေးဟာနည်းနည်းတိမ်မွေးတယ်လို့အလေးထားပြောကြားခဲ့ပါတယ်။အီတလီနိုင်ငံမှာလူကြိုက်များတဲ့ Five Stars Movement နဲ့လက်ရစွန်း League Party တို့2018ဇွန်မှာညွန်ပေါင်းအစိုးရဖွဲ့လိုက်ပြီးတဲ့နောက်ပိုင်းကလေးကပြင်သစ်နဲ့အီတလီကြားဆက်ဆံရေးတင်းမာနေတာဖြစ်ပါတယ်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိတိုင်းဒိုမီတာ70 kHz 1683ညတိုင်းဒိုမီတာ19 kHz 15565နဲ့တိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အမေရိကန်ပြည်ထောင်စုဗီဂျီးနီးယားပြည်နယ်ဆွေးရဲဒီမိုကရက်ပါတီကိုယ်စားလှယ်ထိပ်တန်းခေါင်းဆောင်3ယောက်နိုင်ငံရေးပြဿနာနဲ့ရင်ဆိုင်နေရတဲ့အတွက်2020ပြည်မှာသမ္မတရွေးကောက်ပွဲနောက်တစ်ကြိမ်ကျင်းပတဲ့အခါသူသာသီးရနိုင်တယ်လို့သမ္မတဒေါ်နယ်ထရန့်ကဟောကိန်းထုတ်နေပါတယ်။ပြီးခဲ့တဲ့2016သမ္မတရွေးကောက်ပွဲမှာသမ္မတထရန့်အနိုင်ရရင်မယ်လေဗီဂျီးနီးယားပြည်နယ်ရွေးကောက်ပွဲမှာတော့ပြန်ပြတ်ဒီမိုကရက်ပါတီသမ္မတလောက်ဟီလာရီကလင်တန်ကိုရှုံးနိမ့်ထားတာပါ။မကြာသေးခင်နှစ်တွေအတွင်းဗီဂျီးနီးယားပြည်နယ်တဝန်းကရွေးကောက်ပွဲမှာလည်းဒီမိုကရက်တီပိုပြင်းနေရရလာနေပါတယ်။ဒါမှမဟုတ်ဒီမိုကရက်ပါတီဝင်ပြည်နယ်ချွေမှုရက်နော်တန်နဲ့ပြည်내ရှင်းနေချုပ်မက်ကာရင်တို့ကတော့လွန်ခဲ့တဲ့အနှစ်20ကျော်လုံးကမျက်နှာမှာဖနှက်တုပ်ဆေးတွေလိမ့်ချပြီးနောက်ပြောင်ဓာတ်ပုံရိုက်ခံခဲ့တဲ့အတွက်အာဖရိကန်နယ်ပေါ်အမေရိကန်နိုင်ငံသားတွေကိုစော်ကားရရောက်ခဲ့တဲ့အကြောင်းဝေဖန်မှုတွေထွက်ပေါ်ရကယာရုကထွက်ပြေးဖို့လည်းတောင်းဆိုနေကြတာပါ။ချိန်နဲ့မှာပဲဗီဂျီးနီးယားပြည်နယ်ဒုတိယအုပ်ချုပ်ရေးမှူးဂျက်စတင်ဖီယာဖက်ဆာလည်းလိမ့်မဲဆန်ရစော်ကားမှုဆွဆွဲချက်တွေနဲ့ရင်ဆိုင်နေရပါတယ်။
ဆူဒန်နိုင်ငံမှာဆိုရဆန့်ကျင်စန္ဒပြသူတွေကိုနှိမ်နှင်းခဲ့တာကြောင့်အမေရိကန်ပြည်ထောင်စုနဲ့ဆူဒန်ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်စ조사နေမှုထိခိုက်နိုင်တယ်လို့အမေရိကန်လေ့လာသူတချို့ကသုံးသပ်နေပါတယ်။အခြေခံစားကုန်ဖြစ်တဲ့ပေါင်မုန်းနဲ့ဒတ်စီစီတက်သွားတဲ့အတွက်ဒီဇင်ဘာ19ရက်နေ့မှာစန္ဒပြပွဲတွေပေါ်ပေါက်ခဲ့ကြတဲ့ကဆိုရင်ဥပဒေမဲ့ဖမ်းဆီးမှုတပ်ဖြတ်မှုတွေရှိနေတယ်လို့လူ့အခွင့်အရေးအဖွဲ့တွေနဲ့ VOA အပါအဝင်သတင်းဌာနတွေကပြောပါတယ်။စန္ဒပြသူတွေဟာမျှော်လင့်ချက်ပြောင်းနေတဲ့လူငယ်အများစုဖြစ်တယ်လို့ဓမ္မရအိုမာဘာသာကပြောခဲ့ပြီးတော့ဖန်ဆီးထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးမယ်လို့လည်းကတိပေးထားပါတယ်။အမေရိကန်ရဲ့ဒီအစိုးရကိုယ်တိုင်အားပေးတဲ့အကြမ်းဖက်နိုင်ငံများစီးရင်တွေကနေဖယ်ရှားပေးဖို့ဆူဒန်ကကြိုးစားနေတာပါ။နိုင်ငံပေါင်း20လောက်ဆူဒန်အပေါ်နှစ်ပေါင်း20လောက်ဒီဆူဒန်အပေါ်အမေရိကန်ကစီးပွားရေးရဒဏ်ခတ်ပိတ်ဆို့ထားတဲ့ထဲကနေပြီးတော့သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့ပြီးတော့ဆက်ဆံရေးပုံမှန်ပြန်ဖြစ်အောင်လို့စတင်ဆောင်ရွက်ခဲ့တာဖြစ်ပါတယ်။
ကမ္ဘာမှာချမ်းသာဆုံးပုဂ္ဂိုလ်လို့ဆိုရတဲ့ Amazon Online လုပ်ငန်းကြီးရဲ့အမှုဆောင်အရာရှိချုပ် Jeff Bezos ဟာသူ့ရည်စားတဲ့တရင်းနည်းနေထိုင်တဲ့တပ်ပုံတွေကိုရေးကိုလာပေးပို့ထားတဲ့စာသားတွေကို National Enquirer စာဆောင်ကပုံလေးဖော်ပြမယ်လို့ချင်းချောင်းဝင်ရတဲ့အကြောင်းဆွဆွဲလိုက်ပါတယ်။တပ်ပုံတွေနဲ့စာသားတွေကိုဘယ်သူထံကပေါက်ကြားတယ်လဲဆိုတာစုံစမ်းနေတဲ့လူရက်တွေကိုရက်တက်မှုအပြော်ဘက်စာဆောင်ဖြစ်တဲ့ National Enquirer ရဲ့ထုတ်ဝေသူကုမ္ပဏီဖြစ်တဲ့ AMI American Media ကတောင်းဆိုနေတဲ့အကြောင်းလဲ Amazon လုပ်ငန်းပိုင်ရှင်ကသူ့ရဲ့ blog စာမျက်နှာမှာရေးသားပြောဆိုလိုက်တာပါ။ National င်းနဲ့အန်ကွာရဲ့ဆက်ဆောင်မှာပဲရုံမြင့်တန်းချာတရင်နဲ့အစီအစဉ်ချင်းညာတို့တူနဲ့အိမ်တော်ကြီးဖောက်ပြန်ခဲ့တဲ့အကြောင်းပြီးခဲ့တဲ့လာတဲ့ရည်သားဖောက်ပြခဲ့တာမှန်မှန်ကန်တဲ့အကြောင်းနဲ့နိုင်ငံရေးရွေးချယ်တွေပါဝင်နေတဲ့အကြောင်းလဲအမေဇွန်မှုဆောင်ရာရှိချုပ်ကတုံ့ပြန်ထားပါတယ်။ဒါဆိုတော့အမေဇွန်လုပ်ငန်းသားမကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုဝေဖန်တဲ့အိမ်ထအာဘော်တွေကိုဖောက်ပြလို့ရှိတဲ့ Washington Post သတင်းစာကိုပိုင်ဆိုင်သူလည်းဖြစ်ပါတယ်။ AMI American Media Passion David Becker ကတော့သမ္မတထရန့်နဲ့အချိန်တော်ကြာကလေးကရင်းနှီးသူမိတ်ဆွေတူလည်းဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုမှာဒီဘက်မာနအများဆုံးမက်သက်ဖက်တမင်းစိတ်ကြဈေးတွေဖမ်းမိခဲ့ပြီးတဲ့နောက်ဩစတြေးလျနဲ့အမေရိကန်ပူးပေါင်းနှိမ်နင်းမှုနဲ့6ယောက်ကိုဩစတြေးလျမှာဖမ်းဆီးခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကလော့စ်အန်ဂျလိစ်မြို့လောင်ဘီချ်စိတ်ကမ်းမှာအတန်ချက်ဆက်တွေလို့တစိုက်ကတ်ထားတဲ့တန်တက်တာတွေထဲမှာမူရစေးကီလို1900ကျော်ဖမ်းမိတဲ့အကြောင်းအမေရိကန်အောက်ခွန်တဲ့နေဆက်ကာကွယ်ရေးအေဂျင်စီကပြောပါတယ်။တင်းစီလိုက်တဲ့ထဲမှာမက်သက်ဖက်တမင်းစိတ်ကြဈေးအများစုအပြင်ကိုကီးနဲ့ဘိန်းဗျူပမာဏအနည်းငယ်လည်းပါပါတယ်။American နဲ့ Australia ပူးပေါင်းဆောင်ရွက်မှုကြောင့် Australia နိုင်ငံကို ice စိတ်ကြွဈေး tsunami ကြီးရိုက်ခတ်မဲ့ဘေးကနေကယ်တင်နိုင်ခဲ့တယ်လို့ Australia တာဝန်ရှိသူတွေကပြောပါတယ်။ကြာသပတေးနေ့ကဖမ်းဆီးလိုက်တဲ့6ယောက်ထဲမှာ American မှာမူရစေးမှုနဲ့ဖမ်းဆီးခံရတဲ့အဖွဲ့နဲ့ဆက်နွယ်နေသူ American 2ယောက်ပါဝင်တယ်လို့ Australia ရဲတပ်ဖွဲ့ကပြောပါတယ်ရှင
်။တောက်တာညနေခင်းရဲ့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မုံတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံနဲ့ဘင်္ဂလားနယ်စပ်ကိုစစ်ပြေးဒုက္ခသည်တွေကိုပို့ပေးခဲ့တာဟာဒေသခံတွေကိုယ်တိုင်ရဲ့တောင်းဆိုချက်အရာဖြစ်တယ်လို့ရခိုင်တပ်မတော် AA ကပြောဆိုလိုက်ပါတယ်။တိုင်းရင်းသား200လောက်ကို AA အဖွဲ့ကနေပြီးတော့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားပြီးအိမ်နီးချင်းနိုင်ငံအကြားနားလည်မှုလွဲမအောင်ဆောင်ရွက်တာဖြစ်နိုင်တယ်လို့ဒီကနေ့တော့နိုင်ငံပိုင်းသတင်းစာတွေမှာဖော်ပြထားတာကို AA ဘက်ကတုံ့ပြန်ပြောဆိုလိုက်တာပါဒီအကြောင်းအပြည့်အစုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါမူလတန်းចောင်းသားចောင်းလူတွေပါဝင်ချင်းမီနယ်ပလတ်ဝဒေတာခန200လောက်ကို AA ဖွဲ့ကဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ခေါ်သွားတာဟာကျူးတင်ကြံစီမှုတစ်ခုဖြစ်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးဖွဲ့စွဲဘက်တွင်းမှုဘုံမှုချုပ်စော်မင်းထွန်းက VOA ကိုခုလူပြောပါတယ
်အခုလုတ်နေတာဟိုဘက်မှာလည်းကျွန်တော်သိရတာဘင်္ဂလားနဲ့မြန်မာဘက်မှာလည်းကျွန်တော်တို့ဖြည့်ပေးပိတ်ဆောင်လူတွေရှိသေးတယ်အဲ့တက္ကနာတောင်းမှာပဲကျွန်တော်တို့မပြီးသေးပြီးသေးတဲ့အထက်မှာဘလို့အိစာမျိုးခံပြီးတဲ့ဆိုတာကျူးတင်စီစဉ်စားပြောကြခံပြီးတဲ့ပုံစံတော့ဖြစ်နေတယ်ဒါလေးကိုတိုက်ဆိုင်ကြည့်လိုက်ရင်ဒါကမှန်မှန်ရဆက်ဆံရေးအတွက်လည်းအကျိုးမပြုဘူးလို့ကျွန်တော်မြင်ပါတယ်
တင်းတလင်းနဲ့ခမောင်းဝဒေတာခံရွာသားတွေကိုဘင်္ဂလားဒေ့ရှ်နယ်စပ်ထိပို့ပေးခဲ့တဲ့ဆိုတာ AA ဖွဲ့ကမငြင်းမိမဲ့သူတို့ကပို့တာမဟုတ်ပဲဒေတာခံတွေကိုယ်တိုင်ပြောတာကြောင့်ပို့ပေးလိုက်ရတယ်လို့ AA ဖွဲ့ကြံကြားရေးတာဝန်ခံခိုင်တုကကစုတ်ပြန်ပြောဆိုပါတယ
်။ဒီတော့ကပြောတယ်လို့မျိုးကျွန်တော်တို့ပို့ဆောင်လို့လိုက်ပို့တာမဟုတ်ဘူး။လူတွေကတိုးသေးမှလည်းသူတို့ဒုက္ခတွေရအောင်နေကြလို့ကျွန်တော်တို့ကဒီဒီတိုင်းချင်းဆန္ဒတဲ့အတွက်ကြောင့်မလို့သူတို့ရဲ့ဒေလရဖြစ်တဲ့အဲ့ဒီဒါနာတဲ့ဆက်ကိုနေကနပြောင်းကျွန်တော်တို့ကလိုက်ပို့ပေးလိုက်တာ။ဒီအပ်တဲ့ရိက္ခာတွေလည်းကျွန်တော်တို့ထောက်ပံ့ပေးလိုက်တယ်။ဆောင်ရည်အမေးဆောင်နေပါလေပေးလိုက်တယ်။ဒါပေမဲ့ဒီလူတွေကအသက်ကြီးလူကုန်ဖို့အတွက်ဒီတော့ခုနေနဲ့နော်အရာသာကြည့်ကြည့်လို့လုံခြုံရေးရမယ်ဆိုတော့အမေသားနဲ့ကျွန်တော်တို့ကလိုက်ပို့ပေးလိုက်တာ
။ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုတင်းချောင်လာတဲ့အဲ့ဒီစစ်ရှောင်းတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတွင်းကိုဝင်ရောက်တွားပြီးလို့လဲခိုင်တုကကဆက်ပြောပါတယ
်။အကုန်လုံးကတော့လူဦးရေ100,000ကျော်လောက်ရှိတယ်။ဘင်္ဂလားဒေ့ရှ်စစ်ကောင်တွေကိုလည်းရောက်ပေါ်ကြတယ်။ခူကာတော့အဲ့ဒီမုတ်ဖေးကြီးတွေကလည်းဒီလိုတိုင်းနိုင်ငံပြည်မြေနေကြတယ်လို့တော့ကျွန်တော်တို့သိရတယ်ဗျ။
အဲ့ဒီလိုနောက်ထဒုက္ခသည်တွေကိုသူတို့နိုင်ငံထဲဝင်လာတဲ့အပေါ်ဘင်္ဂလားဒေ့ရှ်အစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတာမတ်ကိုဆင့်ခေါ်ပြီးဖေဖော်ဝါရီလ5ရက်နေ့ကလေးကကန့်ကွက်ထားပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့ဒုက္ခသည်တွေကိုနောက်ထလက်မခံတော့တာကြောင့်နိုင်ငံနေဆက်ကိုပိတ်ထားလိုက်ပြီလို့ဘင်္ဂလားဒေ့ရှ်နိုင်ငံဂျာယီဝန်ကြီး AKF2 Movement ကပြောတာကိုကိုးကားပြီးဖေဖော်ဝါရီလ9ရက်နေ့ Time of India သတင်းပုဒ်မှာဖော်ပြထားပါတယ်။နှစ်ဖက်ကြားမကြာခဏထိတွေ့တိုက်ပွဲတွေဖြစ်ထားတဲ့ပလဲဝဒေသတွင်တပ်မတော်ကရွာတွေပေါ်မှာပြင်းမထန်တိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေဆွေးနွေးတာနဲ့ပတ်သက်လို့ဗိုလ်မှူးချုပ်စော်မင်းလုံးကအခုလိုစုပ်ပြန်ပါတယ်။
ကျွန်တော်တို့တို့ဆွဲနေရရှိတယ်ပလဘဘက်မှာကျွန်တော်ဘက်ကနေပြောရွာရီမီးရှို့လို့မလို့အားရင်းနဲ့ပြစ်ခတ်လို့မလို့ဆိုပြကြဖတ်ပြည်တယ်ဆိုပြကြဒီဘက်ကပြင်းလွင်ထားတယ်အဲဒါမဲ့ခုဖြစ်ပြန်မှာတော့ဟိုကျွန်တော်တို့ဘက်ကလည်းအဲပလဘဘက်မှာဆွဲဆွဲတာရဟန်းနဲ့ပြစ်ခတ်တယ်မီးရှို့တယ်ခုမှလည်းမလုပ်ခဲ့ဘူ
းလက်ရှိမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့စီရေးသိမ်းမှနေတဲ့ပလဘဒေသဘက်မှာအေးအေးနဲ့ဆက်တွေ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးခံရသူတွေဆက်ရှိနေတယ်လို့ဒေသခံတွေကပြောပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ4ရက်နေ့ကလည်းရခိုင်ပြည်နယ်ကြောက်တော်မြို့နယ်ဘက်ကိုတင်းချောင်လာတဲ့ရှင်းလဝရွာသား24ဦးပါဝင်ကြောက်တော်မြို့ခံအင်ရှင်ဦးကိုရဲကနေဖမ်းဆီးပြီးမတရားသိမ်းဆက်သွယ်မှုပုံမှန်19/2နဲ့စစ်တွေမြို့မှာတရားစွဲဆိုထားပါတယ် Menega Nubala Kungasalu, Tinete Fiwailati, Yakan Binene, Chimine Dwema, Yama Tamrone, Yakatamro Iruja, Taipori Setachi Walabi, Tirakan Kunatanka, Sipi, Tinshaw Niadlu, Sawuni Tan Yimale, Akatuni Yare Chinima, Sinibarekamia.
Tango E Machin, Sabido, Kaya and any Yoshiga, the Pesakan, Dikinim and Mabe, Taman, Pio Queen, Kayare, the Ringo Timja Bijamare, Kayapine, like on Yuma, Bujo, Jeo, Tashi, the Kisabo, Sanapia, Gangwadari, Yamatua, the Lu, Yeta Puegale, Sabido, Pansy, Pio Queen is a Piabare, Dikinit, Taujani, Manabai Male, Sanapia, the Pesakango, Tadia, a Jim Yap, Pio Queen, Gabi, and Namaro, Sanapia, Lungeri, Alungo, Yasusi, Uberine, and Mupu, Diasu, Libare, a chain, Piesaguro, Satu, Mimia Tare, Viewing.
မြန်မာပိုင်းသတင်းတောက်ကိုစောထက်ကသတင်းပေးပို့ထားပါတယ်တရားပြည်နယ်လွှဲကော်မျိုးကန္နာရေဝန်ပန်းရံမှာပြည်နယ်အစိုးရအစီအစဉ်နဲ့ဗိုလ်ချုပ်ကြီးဟုတ်စိုက်ထူထားတာကိုဖေရှားပေးဖို့ကရင်နီလူငယ်တွေကတပိတ်စကန်ဖွင့်စန္ဒပြခဲ့ကြတာဖြစ်ပြီးဖေဖော်ဝါရီ၈ရက်မနက်ပိုင်းမှာတော့တတိယကြိမ်မြောက်ဖြိုခွဲဖမ်းဆီးခံကြရပါတယ်တောက်ကြနေမနက်ကဖမ်းဆီးခံရသူတွေအားလုံးကိုတော့တရားစွဲထား ပေါ်ကျုပ်ကြီးရုပ်ကိုအများပြည်သူနဲ့ဆိုင်တဲ့နေရာကနေဖေရှားပေးဖို့နဲ့လူလူစံနာကောက်ယူဖို့ရောသူတိဆောက်တဲ့ကုညာစိတ်ချက်သိန်း1000ကျော်တုံးဆွဲတာကိုပုံမွင့်လင်းလင်းချပြဖို့အပါအဝင်အချက်3ချက်ကိုကရင်နီလူငယ်တွေကတောင်းဆိုပြီးထိုင်တပိတ်ပောက်ခွဲကြတာဇန်နဝါရီ31ရက်နေ့ကတည်းကဖြစ်ပါတယ်ပေါ်ကျုပ်ကြီးရုပ်ထားတဲ့ကန္နာဟေဝံပန်းညဝါကကရင်နီလူငယ်တွေရဲ့တပိတ်စကန်းကို ဖေဖော်ဝါရီတရနေ့မှာပထမဆုံးဖြုတ်ခွဲခံရပါတယ်အဲ့ဒီနောက်အန်အေဒီမြို့နယ်ရုံးရှိမှာရွှေပြောင်းဆန္ဒပြကြတာကိုဒုတိယအကြိမ်နဲ့တတိယအကြိမ်မြောက်ဖြုတ်ခွဲခံရပြီးဆန္ဒပြလူငယ်တွေကိုဖမ်းဆီးခဲ့တာပါဖမ်းဆီးထားသူတွေကိုပုံမှန်စကိုနဲ့အမှုဖွင့်ပြီးရဲ့နောက်အာမခံနဲ့ပြန်လွှတ်ပေးခဲ့ပါတယ်ကရင်နီလူငယ်တွေကထိုင်တပိတ်ဆင်နွှဲခဲ့တဲ့အန်အေဒီမြို့နယ်ရုံးရှိမှာ ချင်းဒီ တွေ့ခွင့် မရသေးဘူးလို့ ကရင်ပြည် လူငယ်များသမဂ္ဂက ခွန် သောမတ် ကပြောပါတယ်
ကျွန်တော်ထိုင်နေတဲ့နေရာအားလုံးကအဆူရဖို့ပြောတယ်ဆိုတော့ကျွန်တော်သင်္ကြန်တော့တစ်ခုပဲရှိပါတယ်ကျွန်တော်ဟိုသူ့တော်ထဲမှာဖြစ်တိုင်ရှိတယ်ဘာအဲ့ဒီတိုင်းနေဆိုတော့ကျွန်တော်တို့ဆက်ဆောင်နေတာသူတို့ကြောင်းမပြောင်းဘူးဆိုတော့ကျွန်တော်သူ့ဆက်ဆောင်နေတာသူတို့ကြောင်းမပြောင်းဘူးဆိုတော့ဖြစ်တိုင်နေရမှာဆန္ဒထုတ်ဖို့ဝင်တောင်းဆိုလို့မရရင်လဲလှုပ်ရှားမှုတွေကိုစက်ပြီးလှု
ကျွန်တော်တို့လည်းငင်းချမ်းစွာပဲတောင်းဆိုနေတာပေါ့နော်ဒါကြတော့အာနာရှင်ဆန်နဲ့ခေကန်ကုန်ကြီးတဲ့တိုင်းတို့ကလောက်နေပါနော်အဲဒီကုသလေးပါလေခွင့်တောင်းနေပါနော်တို့တို့ကလည်းဒီဒီတိုင်မှာလောက်ဖို့ပြောကြတော့ဟိုပြောမယ်ကျွန်တော်မြန်မြန်ချင်းနဲ့ကျွန်တော်ကဒီလောက်ချမ်းမှုလည်းဆက်ရှိနေမှာဟုတ်ဘူးဗျာဘုရားဆန်ကြီးရောမထဘူးတောင်းဆိုနေတဲ့လူငယ်ကြီးကိုပုံမှန်900ငါးပါဝင်ပုံမှန်19နှစ ကျွန်တော်တို့ရဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖြစ်ဖြစ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဖြစ်ဖြစ်လက်ရှိပြည်ပခါတွေကိုအများဆုံးဖြစ်ရှင်ပေးဖို့ဖေဖော်ဝါရီ၈ရက်နေ့စွဲနဲ့ကရင်ပြည်မျိုးသားတွေ့တဲ့ပါတီကရင်ပြည်ကနိုင်ငံတော်တမန်တော်နဲ့
ရောက်ရှိဖွဲ့စည်းအုပ်ချုပ်ကိုအခြေခံဥပဒေကိုပြင်ဆင်ရေးဥပပေါင်းကော်မတီတို့ရဲ့ဖွဲ့စည်းမဲ့အစီအစဉ်ကိုလွှတ်တော်ကမဲခွဲတည်ရှိလိုက်ပါပြီ။အခြေခံဥပဒေပြင်ဆင်ရေးလွှတ်တော်မှာထောက်ခံမှုရဖို့လိုအပ်တဲ့စံမှော်ပါကိုယ်စားလှယ်တွေကတော့အစိုးတင်ချိန်မှာကန့်ကွက်တာတွေရှိခဲ့ပေမဲ့ပြင်ဆင်ရေးကိုမူအားဖြင့်မကန့်ကွက်ဘူးလို့လည်းပြောနေပါတယ်။စားတည်ရေးဆွဲအတည်ပြုချိ
မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမြင့်မြတ်လူတွေအနေနဲ့ဖီဝေရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်လေလိုက်စီစဉ်ကပြုစုပါရရှင်
။မနေ့ကစနေညဓာတ်ရိုက်လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေကိုထပ်မံဖိတ်ခေါ်ပြသည်ရှင်။တော်ရရှင်များရှင်မကြခင်မှာကျင်းပတော့မယ်ထိုင်းနိုင်ငံရဲ့ဝင်ကြီးချုပ်တဲ့ရွေးကောက်ပွဲမှာတော့လက်ရှိထိုင်းဘီရင်မင်းမြတ်မဟာဗဇီယာလောင်ကောင်းရဲ့အသက်68နှစ်အရွယ်ရှိပြီဖြစ်တဲ့အမတော်ဟာထိုင်းရက်စကာချက်ပါတီကိုကိုစားပြုပြီးရှင်ပြိုင်မှာဖြစ်ကြောင်းဒီကနေ့မှာပဲကြေညာလိုက်ပါတယ်ပညာတတ်တူလည်းဖြစ်အရေးချင်းပြေဝသူလည်းဖြစ်တဲ့မင်းသမီးဟာအသင့်တော်ဆုံးပုဂ္ဂိုလ်တူဖြစ်တာမို့လို့ပါတီရဲ့ကိုစားပြုရွေးချယ်ဖို့ကော်မတီဘုတ်ဖွဲ့ကသဘောတူညီခဲ့တာဖြစ်ကြောင်းပါတီခေါင်းဆောင်ကပြောပါတယ်အခုလိုမျိုးထိုင်းတော်ဝင်မိသားစုတူအနေနဲ့အစင်လာမဟုတ်ပဲရွေးကောက်ပွဲဝင်ဖို့ကြေညာလိုက်တဲ့အပေါ်မှာတော့ထိုင်းနိုင်ငံရေးကိုလေးလာအကဲခတ်နေသူဦးအောင်သူငင်းကိုဆက်သွယ်မေးမြန်းကြည့်တော့သူ့အမြင်အခုလိုစပြောပါတယ်
ဆွေးနွေးကြရတော့ကောင်းပါတယ်ဒီအမျိုးသမီးကလေသူကနည်းနည်းလေး popular ဖြစ်ချင်တဲ့သဘောလေးရှိရပေါ့နော်အဲ့ဒါကြတော့ဟိုအခုနိုင်ငံရေးမှာလည်းဟိုဝင်ပါလာတဲ့သဘောမျိုးတော့တွေ့ရတယ်ဒါပေမဲ့သူဝင်ပြိုင်တဲ့ကိုစားပြုတဲ့ပါတီကတိတ်ပြီးတော့ဟိုအားကောင်းတဲ့အနေအထားမျိုးတော့မရှိဘူးကြာဝင်ကြီးချုပ်တော့မရနိုင်ဘူးကြာဒါပေမဲ့ဖြစ်တော်မှတ်တွေပါလေဖြစ်လာနိုင်တယ်နောက်တစ်ခုကကြတော့အဲ့ဒီပါတီအနေနဲ့တော့နည်းနည်းလေးလူဆွေးနွေးမှုကိုရနိုင်တယ်လို့ဆိုတယ်
အခုလောလောဆယ်မှာတိန့်ဆောင်နေရတဲ့ဝင်ကြီးချုပ်ဟောင်းရဲ့ပါတီနဲ့လည်းဆက်နွယ်နေတဲ့ပါတီတခုမှဝင်ပြိုင်မယ်ဆိုတော့ဒီပေါ်မှာရောဘယ်လိုမျိုးတက်ရောက်မှုတွေရှိမယ်လို့သုံးသပ်မိလဲရှင
်။ကျွန်တော်ကတော့ဥစ္စာပေါ့နော်။စိတ်ဝင်စားစရာကောင်းတယ်လို့လည်းထင်ပါတယ်။ဒါဖြစ်လို့လဲဆိုတော့ကျော်ဝင်မိသားစုနဲ့နိုင်ငံကြီးပတ်သက်လာတဲ့အကြိစားတွေပါတယ်ပေါ့နော်။နောက်တစ်ခုကကြတော့လေဒီအမျိုးသမီးကကျွန်တော်တော့တခြားဘက်ကပြောမှဆိုတော့လေစိတ်ဖြစ်တယ်တော့မထင်ဘူးပေါ့နော်။ကိုယ်တိုင်ရုပ်ရှင်မင်းသမီးလုပ်ပြီးတော့ရုပ်ရှင်ရိုက်ကူတာတွေရှိရဲ။နောက်တစ်ခါကျတော့ PP number 1ဆိုတဲ့လူငယ်လေးအားကစားလုပ်ဖို့ဒီလိုအစ်ကမျိုးတွေပေါ့ဒါတွေကိုလည်းသူဥဆောင်ပြီးတော့လုပ်ခဲ့ရရောရှိပါတယ်အဲ့တော့နိုင်ငံရေးမှာတော့သူဥဆောင်ခဲ့တာတော့မတွေ့ရဘူးပေါ့နော်ဒါတော့ဝန်ကြီးချုပ်တော့မဖြစ်တော့ဘူးရှင်လေဒါပေမဲ့လည်းတွတ်တော်တယ်မှာတော့ပါပွားလောက်မယ်တော့ဖြစ်ပါတယ်
အဲ့လိုအနေအထားမှာဒီလိုမျိုးဒီထိုင်းဘီရင်ရဲ့ဒီအမတော်လည်းဖြစ်တဲ့တော်ဝင်မိသားစုတယောက်အနေနဲ့ဝင်ပြီးပြိုင်မဲ့အနေအထားကရောဒီရှင်ပြိုင်မှုတွေပို့ပြီးတော့အားကောင်းလာမဲ့အနေအထားမှာရှိလားဒါမှမဟုတ်လို့ရှိရင်ဒီဝန်ကြီးချုပ်ရနိုင်မဲ့အလားအလာရောရှိလားရှင်
ဟိုဝေဖန်တဲ့သူတွေအများကြီးကတော့လေအခုရွေးကောက်ပွဲကရလတ်ထွက်ပြီးသားဆိုတော့မျိုးပြောတာပေါ့နော်။ဒါဘာဖြစ်လို့ပြောလဲဆိုတော့ဒီအထက်လွတ်တော်စီးရုပ်ခေါ်တဲ့ဒီမှာလူ150ရှိတယ်။အဲဒီ150ရွေးကောက်ပြင်ပြောက်တာမဟုတ်ဘဲနဲ့အခုလက်ရှိစစ်အစိုးရခန့်လာတာပေါ့နော်။နောက်တစ်ခုကကျတော့ဒီအောက်လွတ်တော်မှာကျတော့ကျွန်တော်တို့ကိုယ်စားလှယ်900ရှိတယ်။350ကကျတော့ဒီရဲခန္ဓာနယ်ရပြန်ရမယ်။150ကအပြည့်ရသဘောမျိုးပေါ့နော်။ဒီပါတီတွေကိုစားပြုပြီးတော့ပါတီကိုမဲပေးရမယ်လို့လက်ရှိဝန်ကြီးချုပ်ကဘယ်130လောက်ရလို့ရှိရင်ဝန်ကြီးချုပ်ဖြစ်ပြီအဲ့တော့နောက်တစ်ခုကကျတော့ဟိုကြံတဲ့ပါတီတွေဆက်ကြတော့သူတို့ကမဲ380ကျော်လောက်ရမှကြီးချုပ်ဖြစ်မယ်အနေထားပေါ့နော်အဲ့တော့လက်ရှိဝန်ကြီးချုပ်ပဲဝန်ကြီးချုပ်ပြန်ဖြစ်မယ်ဆိုတာမျိုးတွေများတယ်နောက်တစ်ခုကကျတော့သူတို့ဒီလူလူဌာနစစ်ဆန်းကောက်တဲ့ဒီမှာလည်းအများကြီးကတော့အခုလူပဲဝန်ကြီးချုပ်ပြန်ဖြစ်မယ်လို့ထင်နေတာပေါ့
ဒါကတော့ထိုင်းတော်ဝင်မိသားစုဝင်ဝင်ကြီးချုပ်ဖြစ်တဲ့ဝင်အရွေးခံမဲ့အပေါ်ထိုင်းနိုင်ငံရေးလေးလာအကဲခံနေတဲ့ဥအောင်သူညင်းရဲ့အမြင်ဖြစ်ပါတယ်ရှင်ဆက်ပြီးတော့မြန်မာနိုင်ငံချက်ဖက်ချမ်းမှာဖမ်းမိတဲ့ထိုင်းနေကိုမြန်မာဘက်ကနေထိုင်းဆိုရလက်ထဲပြန်ပြီးတော့အပ်တဲ့သတင်းကိုဆက်ချင်ပါတယ်မြန်မာနိုင်ငံနဲ့ကိုတရားမဝင်ခိုးဝေမှုနဲ့ရှမ်းပြည်နယ်ဘက်မှာဖမ်းဆီးထားတဲ့ထိုင်းနိုင်ငံသား80ကျော်ကိုဖေဖော်ဝါရီလ9ရက်နေ့ကမြန်မာနိုင်ငံဘက်ကနေထိုင်းနိုင်ငံဘက်ကိုတရားဝင်လွှဲပြောင်းပေးရလိုက်ပါတယ်။မိုးရေဆေးဝါးမှုနဲ့တန်တရားရှိသူတွေပါဝင်တဲ့အဲ့ဒီလူတွေကိုတော့ထိုင်းရဲချုပ်ကိုယ်တိုင်လက်ခံခေါ်ဆောင်သွားပြီးတော့ဒါဟာနှစ်နိုင်ငံကြားမိုးရေဆေးဝါးနှိမ်နှင်းရေးဆိုင်ရာအရေးကြီးတဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ထိုင်းဆိုရဘက်ကပြောပါတယ်။အကြောင်းပြေဆိုတော့ထိုင်းခြေဆိုင်သတင်းတော့မအေးမှသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရေးအစ်စ်မြင့်အရာရှိရဲချုပ်ဆူရချိတ်ဟဖန်နဲ့အဖွဲ့ဟာဖေဖော်ဝါရီလ9ရက်နေ့နေ့လယ်ပိုင်းကဗန်ကောက်မြို့ကနေအထူးလေယာဉ်နဲ့ထိုင်းမြန်မာနယ်စပ်ကိုတွားရောက်ခဲ့ပြီးတာချီလိတ်မဲဆိုင်ချစ်ကြည်တကားကနေတရားဝင်လွှဲပြောင်းပေးခဲ့တဲ့ထိုင်းနိုင်ငံသား82ဦးကိုတွားရောက်လက်ခံခဲ့တာပါထိုင်းရဲချုပ်ဆူရချိတ်နဲ့အဖွဲ့ဝင်တွေဟာမြန်မာအာဏာပိုင်တွေနဲ့လည်းတီးတန့်တွေ့ဆုံခဲ့ပြီးမြန်မာအာဏာပိုင်တွေရဲ့လုပ်ရက်ကိုကြိုးစားကြွေးစုတင်တဲ့အကြောင်းရဲချုပ်နဲ့အဖွဲ့ဝင်တွေကလက်ခုပ်တီးပြီးဂုဏ်ပြုခဲ့ကြပါတယ်မြန်မာနိုင်ငံရှမ်းပြည်နယ်မိုင်းဆက်မြို့မွေးရနေနေတပ်ဖွဲ့တွေကဖမ်းဆီးပေးခဲ့တဲ့ထိုင်းနိုင်ငံသား82ဦးကိုဇန်နဝါရီလ9ရက်နေ့ည8နာရီအချိန်ကစပြီးအချုပ်ကားတွေနဲ့တာချီလိတ်မြို့ဘက်ကနေသွားခေါ်ခဲ့ကြတာပါလွှဲပြောင်းပေးခံရတဲ့ထိုင်းနိုင်ငံသားတွေထဲမှာဆိုလိုဗန်ထုမဲ့မွေးရခိုင်ဝင်အမျိုးသမီး2ဦးပါဝင်တဲ့တရားခဏ9ဦးကိုတော့လက်ထိတ်တင်နဲ့ခတ်ပြီးအထူးဗန်ကားတွေနဲ့ခေါ်လာခဲ့ကြပါတယ်ထိုင်းနိုင်ငံသားတွေကိုမြန်မာနိုင်ငံဘက်က yen lue piang pi la ne pat tet pi ye chou su le che hat phan ga akhu lo pyo su twa ba le
wan ni ne law pa san pura kan na khap ruom kap thang kan pa thet myanmar na khap na ne suan khong duai gamlang khong pa thet myanmar na ha tha ne suan khong tamruot tmo na wan ni hua na tamruot tmo pa thet myanmar ko de thang ma so
akhu lo myo thai nai ngan ga mu ye sewa tama re ko pyan po pi myanmar bak ga pu paung lou saung na ha na nai ngan twa a ye chi de မူရဲ့စေဝါနှိမ့်နေရဲ့လုံဆောင်မှုတစ်ခုပါပဲဆိုပြီးပြောသွားပါတယ်မြန်မာအာဏာပိုင်တွေကိုထိုင်းအစိုးရအနေနဲ့ကျေးဇူးတင်ခွန်ပြုပါတယ်ပြည်ထဲမှာမူရဲ့စေဝါနဲ့ပတ်သက်တဲ့လူစက်တယောက်ပါဝင်နေပါတယ်ခုနှစ်ယောက်ကတော့ဆိုလိုမန်ထုမဲ့ခိုင်းကခိုင်းဝင်ခုနှစ်ဦးပါဝင်ပတ်သက်နေပါတယ်ဆိုပြီးပြောသွားတာပါဖမ်းမိတဲ့သူတွေထဲမှာဆိုလိုခိုင်းကောင်းဆောင်ပန်နဝစ်ကိုကေပါဝင်တာ ဒီကနေ့ကစိုးလိုမူရခိုင်အတွက်အလုပ်လုပ်ပေးနေတဲ့မိကလေးတူကတော့သူမအနေနဲ့စိုးလိုခိုင်ဝင်နေဟာဘသူတွေလဲဆိုတာမသိပေနဲ့မူရစေဝါရောင်းရာကနေရလာတဲ့ငွေမဲတွေကိုဖန်ကောက်ဖွင့်ပေးပြီးလက်ခံပေးခဲ့ပါတယ်ဆိုပြီးဝန်ခံခဲ့ပါတယ်။တရားခဏနေရာထိုင်မြန်မာနေသမား တနေ့ကိုထိုင်းဘက်ဝင်၆သိန်းထုတ်ပြီးမူရခိုင်ကခိုက်စေတဲ့အတွက်လကျင်ဘက်ဝင်၂သိန်းကိုလာကအဖြစ်ရခဲ့ကြတယ်ဆိုပြီးဝန်ခံခဲ့ကြပါတယ်။၈၁ဦးထဲကတချို့ထိုင်းနိုင်ငံသားတွေကတော့နာမည်နဲ့မှတ်ပုံတင်နေကိုအမှန်တိုင်းစည်းရင်းပေးထားတာမဟုတ်ကြတာကြောင့်သူတို့ဟာတခြားမှုကင်းနေနဲ့လဲပါဝင်ပတ်သက်မှုတွေရှိမရှိဆိုတာကိုဆက်လက်စစ်ဆေးနေပါတယ်။ဖေဖော်ဝါရီလ၇ရက်နေ့တနေ့ထ ဒီကနေ့ပိုင်ဆိုင်တဲ့အိမ်ချံကားငွေနဲ့ရွှေတဲ့ပစ္စည်းစုစုပေါင်းတန်ဖို့ဘန်ငွေတန်တရာလောက်ကိုထိုင်းနိုင်ငံတော်ပိုင်ဖြစ်သိမ်းဆီးခဲ့ပါရဲ့ရှင်။
မဟေးမာတရင်ပေးပို့ခဲ့တာဖြစ်ပါတယ်ရှင်။VOAကနေအခုထုတ်လွှင့်ပေးနေတဲ့ရေဒီယိုညနေခင်းအစီအစဉ်ပြီးပြီးချင်းပါပဲ။VOAမြန်မာပိုင်းရဲ့TV အစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတက်လက်ကြင်ညာပေးပါအောင်ရှင်။တန်းငယ်မှာဝင်ကြီးချုပ်တွေ့ရွေးချယ်မဲ့မလ21ရက်နေ့ရွေးကောက်ပွဲမှာထိုင်းတော်ဝင်မိသားစုဝင်တူဝင်ရောက်ရှင်ပြန်မဲ့ကြောင့်ဒီနေ့ပဲကြင်ညာလိုက်ပါတယ်။ထိုင်းပြည်မဟာဝါဂျီယာလောင်ကွန်းရဲ့အသက် 69年8月19日，被台独分子打入文物纪念馆，来查吧。第二天嘛，被斯特克杰罗纳克内普西塔的巴蒂加勒，来西文尼丘普拉耶恰乌恰古，与国博文物纪念馆查吧。今天嘛，被斯特克杰罗纳克内普西塔的巴蒂加勒，来西文尼丘普拉耶恰乌恰古，与国博文物纪念馆，今天被纪念查吧的。
အမေရိကန်ရဲ့တောက်ပတ်နေပါဝင်တဲ့ကုန်တင်ကားကြီးနဲ့ဆီရဗင်နီဇွဲလာနိုင်ငံနဲ့ကိုပို့ဆောင်မှုအင်းနေချင်းကိုလံပီးယားနိုင်ငံကုကုတာနယ်စပ်မြို့မှာရောက်နေပြီးချင်းနေတွေလည်းတင်းမာနေပါတယ်။ရေပေါ်စားတောင်းတဲ့ဆေးဝါးပစ္စည်းပါတဲ့ကုန်တင်ကားကြီးဗင်နီဇွဲလာနိုင်ငံနဲ့ဝင်ရောက်ဖို့ဆက်လက်ဆောင်ဆိုင်နေကြတာပါ။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာလက် ကျွန်တော်တို့ရေမှုကကိုစုံဝင်းလိုက်ဖြစ်ပါတယ်စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့နက်ရှင်ခါလီဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်နောက်နေ့ညကိုနိုင်ကနေ10:00နာရီထိထုတ်လင်းပေးမယ့်အစီအစဉ်လေးကိုတော့လိုင်းနိုမီတာ19နဲ့15အသုံးစနစ်နဲ့လိုင်းလက်မီတာ190ကနေဖန်ယူနာဆင်နိုင်ပါတယ်ဖီအိုအေကိုနားတော်တာဆင်ခဲ့ကြ
This program has come to you from the Voice of America, Washington.
from